တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။အခုတင်ဆက်ပေးသောမယ့်သတင်းတွေကတော့သမရဒေါ်နယ်ထရန့်အကောင့်ကို Snapchat ကအားပေးအမြောက်မလုပ်တော့ဆိုတဲ့သတင်း ATT Go Application ကိုမိတ်ဆက်တဲ့ဆိုတဲ့သတင်း UK Bachelor Degree Program များကိုမြန်မာနိုင်ငံတွင်ဖွင့်လှစ်တင်ကြားပေးနိုင်ရန် Austin College မြန်မာနဲ့ Liverpool John Morris University တို့ပူးပေါင်းတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ထမအောင်သတင်းတစ်ပုဒ်အနေနဲ့သမရဒေါ်နယ်ထရန့်အကောင့်ကို Snapchat ကအားပေးအမြောက်မလုပ်တော့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Snap အနေနဲ့ Discovery ထဲမှာသမရဒေါ်နယ်ထရန့်ရဲ့ Snapchat အကောင့်ကိုမဖော်ပြတော့ဘူးလို့ပြောလိုက်ပါတယ်။လူမျိုးရေးဆိုင်ရာအကြမ်းဖက်မှုနဲ့တရားမမျှတမှုကိုလှုံ့ဆော်နေတဲ့အသံတွေကိုအားမပေးလိုတာပဲဖြစ်ပါတယ်။လက်ရှိ Snapchat ရဲ့ Discovery Platform ပေါ်မှာသမရရဲ့အကြောင်းအရာတွေကိုမဖော်ပြတော့ပါဘူး။Discovery ပေါ်မှာအခမဲ့အားပေးမှုနဲ့လူမျိုးရေးဆိုင်ရာအကြမ်းဖက်မှုတရားမမျှတမှုလှုံ့ဆော်တဲ့အသံတွေကိုအားမပေးပါဘူးကျွန်တော်တို့လူအဖွဲ့အစည်းအတွင်းလူမျိုးဆိုင်ရာအကြမ်းဖက်မှုနဲ့တရားမမျှတတွေအတွက်နေရာမရှိသလိုအမေရိကန်အတွင်းငြိမ်းချမ်းရေးမြစ်တာတန်းတူညီမျှရေးနဲ့တရားမျှတမှုကိုရှာဖွေသူအလုံးအတူတကွယက်တည်ကြမယ်လို့ Snap ရဲ့ပြောရေးဆိုခွင့်ရှိသူကပြောခဲ့ပါတယ်လူမှုကွန်ရက်လုပ်ငန်းတွေကအမေရိကန်သမ္မတရွေးကောက်ပွဲမတိုင်မီလူမှုကွန်ရက်လုပ်ငန်းတွေကအမေရိကန်သမ္မတရွေးကောက်ပွဲမတိုင်မီ platform တွေပေါ်မှာပေါ်ပြမဲ့နိုင်ငံရေးဆိုင်ရာအကြောင်းအရာနဲ့ပတ်သက်ပြီးသတိရှိနေပါတယ်။ conservative တွေကသူတို့ရဲ့ပြောဆိုမှုတွေကိုလူမှုကွန်ရက်တွေကဖိနှိပ်တယ်လို့ပြောကြားထားပါတယ်။အဲ့ဒီပြောဆိုမှုတွေကို company တွေကငြင်းဆန်ထားပါတယ်။ဆက်လက်ပြီး AGT Go application ကိုမိတ်ဆက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ AGT ဘဏ်မှာဘဏ်လုပ်ငန်းဝန်ဆောင်မှုတွေကိုပုံမှန်လွယ်ကူချောမွေ့စေမယ်တက်ပလက်အခြေပြုဘဏ်ဝန်ဆောင်မှုဖြစ်တဲ့ AGT Go application ကိုမိတ်ဆက်လိုက်ပါတယ်။ AGT ဘဏ်ရဲ့ Chief Business Officer ဖြစ်သူဦးပြည့်စိုးထင်မှာကျွန်တော်တို့ဟာအမြဲတမ်းအကောင်းဆုံးသောငွေကြေးဆိုင်ရာဝန်ဆောင်မှုတွေကိုပဲပေးစွမ်းခဲ့တာဖြစ်တယ်လို့ကျွန်တော်တို့ရဲ့မြန်မာပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးဘဏ်လုပ်ငန်းဝန်ဆောင်မှုများကိုပေးနိုင်ရန်ဆိုတဲ့ရည်ရွယ်ချက်နဲ့အညီကျွန်တော်တို့တန်ဖိုးထားရတဲ့ customer တွေအတွက်ပို့ပြီးအဆင်ပြေချောမွေ့လွယ်ကူသွားစေဖို့ရိုးပင်မဲ့ဆန်းတဲ့ AGT Go application လေးကိုမိတ်ဆက်ပေးနိုင်ခဲ့ပါပြီ။ဒီ application ကစပြီးအသက်ဝင်ချိန်ကနေစလို့ဘဏ်တွေမှာစာရွက်အသုံးပြုမှုကိုရှော့ချသွားနိုင်မှာဖြစ်ပြီးလူတန်းအရှိကြီးကိုစောင့်စားနေရတဲ့ကိစ္စတွေရော့သွားမှာပဲဖြစ်ပါတယ်။ဒါဟာ COVID-19 ကာလအတွင်းအရေးအကြီးဆုံးဖြစ်တဲ့ခွက်ခွက်ခွာနေခြင်းကိုလက်တွေ့ကျင့်သုံးရလဲကြတယ်လို့အချင်းချင်းထိတွေ့မှုအတက်နိုင်ဆုံးနည်းအောင်နေရမယ်ဆိုတာကိုလိုက်နာနိုင်ဖို့လဲအလေးပေးစဉ်းစားထားတာဖြစ်ပါတယ်လို့ပြောပါတယ်။ AGT Go ဟာ customer service အတွက်ပိုပြီးကောင်းမွန်လာစေမှာဖြစ်တယ်လို့ပိုပြီးထိရောက်မှုရှိစေမှာဖြစ်ကြောင်းတနိုင်ငံလုံးမှာရှိတဲ့ဘဏ်ကွဲ89ခုကိုလာရောက်ပြီးဝန်ဆောင်မှုရယူနေသူတွေအတွက်အချိန်ကုန်လူပိမန်းတက်တာစေမှာဖြစ်ကြောင်းထပ်မံပြောကြားခဲ့ပါတယ်။application အသစ်မှာဘဏ်လုပ်ငန်းအခြေခံအဆောက်အဦတွေရဲ့ရေရှည်တည်တံ့မှုကိုမြင့်တက်စေပြီးတော့ထိရောက်သောလုပ်ငန်းစင်တာများမှာရခင်ကကဲ့သို့ desktop ကွန်ပျူတာများကိုအတိကအားကိုးနေရခြင်းကြောင့်ဘဏ်ကွဲများမှာလူစုမိခြင်းကိုတိတာထင်ရှားစွာချော့ချပေးနိုင်မှာဖြစ်ကြောင်းငွေသားထည့်သွင်းခြင်းငွေသားထုတ်ယူခြင်းငွေလက်ကျန်စစ်ဆေးခြင်းနဲ့အသေးစားထုတ်ပြန်ချက်များအစီရင်ခံစာများကိုကြည့်ရှုခြင်းများစတဲ့ဝန်ဆောင်မှုတွေအားလုံးကို AGT Go မှာတဆင့်ဆောင်ရွက်နိုင်မှာဖြစ်ကြောင်းအဆိုပါ application ကိုနောက်ပိုင်းတွင် AGT ငွေစည်းများကြောင့်ငွေလွှဲပြောင်းခြင်းစည်ရင်းဖွင့်ခြင်းဘဏ်အချင်းချင်းငွေလွှဲခြင်းစတာတွေမှာလည်းအသုံးပြုနိုင်မှာဖြစ်ကြောင်းသိရပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ UK Bachelor Degree Program များကိုမြန်မာနိုင်ငံတွင်ဖွင့်လှစ်တင်ကြားပေးနိုင်ရန် AustonCollege မြန်မာနဲ့ Liverpool John Morris University တို့ပူးပေါင်းနေဆိုတဲ့တဲ့တင်ကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ UK Bachelor Degree တွေကိုမြန်မာနိုင်ငံတွင်ပထမဆုံးဖွင့်လှစ်တင်ကြားပေးနိုင်ဖို့အတွက် Austin College မြန်မာနဲ့ Liverpool John Morris University တို့ဇွန်လ1ရက်နေ့ကအကျိုးတူပူးပေါင်းခဲ့တယ်လို့သိရပါတယ်။မြန်မာကျောင်းသားလူငယ်တွေအနေနဲ့ UK Bachelor Degree တွေကိုမြန်မာနိုင်ငံမှာရှိတဲ့ Austin College မြန်မာမှာပဲတက်ရောက်တင်ကြားနိုင်မှာဖြစ်ပြီးတော့ Austin College မြန်မာမှာပေးအပ်တဲ့ Engineer ပညာရေးလမ်းကြောင်းအဖြစ်ကျောင်းသားလူငယ်တွေဟာတက္ကသိုလ်ဝန်ထမ်းဆောင်မဝဲတွေဖြစ်ဆိုပြီးတဲ့အခါရှစ်ဆက်ရမယ့်တက္ကသိုလ်ပညာရေးအတွက်အကောင်းဆုံးပြင်ဆင်ပေးမယ်Enhanced Foundation Program ကိုစတင်တက်ရောက်ရမှာဖြစ်ကြောင်း Higher Diploma Program ကိုဆက်လက်တက်ရောက်ရမှာဖြစ်ပြီးတော့လက်တွေ့လုပ်ငန်းခွင့်အတွေ့အကြုံကိုလက်တွေ့လုပ်ငန်းခွင့်အတွေ့အကြုံကိုကွင်းစင်ရယူနိုင်မှာဖြစ်ခါလုပ်ငန်းခွင့်အတွေ့အကြုံရယူပြီးတဲ့နောက် G JLMU ရဲ့ Bachelor Degree Program ကိုဆက်လက်တက်ရောက်နိုင်မှာပဲဖြစ်ပါတယ်။တက်ရောက်နိုင်မဲ့ Program တွေကတော့ Bachelor of Engineering Honors in Electrical and Electronic Engineering, Bachelor of Engineering Honors in Mechatronics and Autonomous System, Bachelor of Engineering Honors in Mechatronics and Autonomous System, Bachelor of Science Honors in Computer Network တို့ပဲဖြစ်ပါတယ်။Enhanced Foundation Course ကိုဇွန်လ15ရက်မှာဖွင့်လှစ်သွားမှာဖြစ်ပြီးတက်ရောက်လိုသူတွေအနေနဲ့အသေးစိတ်အချက်အလက်တွေကိုဖုန်း39965433389နဲ့39965433391ကိုဆက်သွယ်မေးမြန်းနိုင်မှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂစားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဦးဝင်းမြင့်မို့ပါ။